ဆီးရီးယားနိုင်ငံဒက်မတ်စကတ်စ်မြို့တော်နားမှာတနင်္လာနေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းဓာတ်ရုပ်လက်နက်တွေတုံးခဲ့မယ်လို့သံသယရှိတာမို့အဲ့ဒီတိုက်ခိုက်မှုဖြစ်ပွားတဲ့နေရာမှာကုလသမဂ္ဂစစ်ဆေးမှုတွေစပြီးစစ်ဆေးဖို့လုပ်နေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကပြောပါတယ်။ဩဂုတ်လ27ရက်နေ့ကအဲ့ဒီနေရာမှာတိုက်ခိုက်မှုဖြစ်ပွားခဲ့တာကိုကုလသမဂ္ဂအဖွဲ့စုံစမ်းစစ်ဆေးဖို့အတွက်လိုအပ်တဲ့ပူးပေါင်းဆောင်ရွက်မှုတွေပေးမယ်လို့လည်းစီးရီးယားအစိုးရကသဘောတူကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပူးပေါင်းဆောင်ရွက်မဲ့အထက်မှာဒီဒမတ်စကတ်ဆင်ခြေပွန်းဂူတာဒေသတဘုံတွေချိတ်ခုပ်ယူထားတဲ့နေရာကိုပိတ်ခတ်မှုတွေရပ်ဆိုင်းထားဖို့ပါပါဝင်တယ်လို့မစ္စတာဘန်ကီမွန်ကပြောပါတယ်။အခုလောကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကိုတိုက်ခိုက်မှုဖြစ်ပွားတဲ့နေရာကိုစီးရီးယားအစိုးရကတွားရောက်ခွင့်ပေးပေမဲ့စီးရီးယားပေါ်မှာယုံကြည်မှုရှိလာအောင်လုပ်တဲ့ဒီလောက်ရဟာတိတ်ကိုနောက်ကျနေပြီလို့အမေရိကန်အစိုးရအဖွဲ့အကြီးအကဲအရာရှိတူကပြောပါတယ်။စီးရီးယားသမ္မတဘက်ရှယ်အယ်အဆက်ကိုသစ္စာခံသူတွေကအရသားတွေကိုဓာတ်ရုပ်လက်နဲ့တုံးပြီးတိုက်ခိုက်မယ်ဆိုတဲ့တန်ကြာကိုတော့မဖြစ်နိုင်ဘူးလို့ဆိုပါတယ်။စီးရီးယားဆွေကတော့တိုက်ခိုက်မှုဖြစ်ပေါ်တဲ့နေရာကိုကုလသမဂ္ဂအဖွဲ့တွားရောက်နိုင်မှုအတွက်နိုင်ငံတွင်းကိုလာရောက်နေတဲ့ကုလသမဂ္ဂလက်နက်ဖြတ်သိမ်းရေးတန်တမန်အင်္ဂလခင်းနဲ့လက်တွဲပြီးလှုပ်ဆောင်မယ်လို့ကတိပေးပါတယ်။ဒါအပြင်အဆိုအရဘက်ကဓာတ်ရုပ်လက်နက်သုံးတိုက်ခိုက်မှုမလုပ်ဘဲတဘုံတွေဘက်ကဒါဒီလိုလက်နက်တွေသုံးတယ်လို့ဆွဆွဲပါတယ်။ဆွေရင်သိပ္ပံပညာရှင်ဖြစ်တဲ့ကုလသမဂ္ဂစစ်ဆေးမှု Ekel Selstroms ဦးဆောင်တဲ့အဖွဲ့ဟာစီးရီးယားပြည်တွင်းဆက်တွင်းဓာတ်ရုပ်လက်နက်သုံးတိုက်ခိုက်မှုရှိမရှိစုံစမ်းမှုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစပြီးစီးရီးယားနိုင်ငံဒမတ်စကတ်ကိုရောက်ရှိနေတာဖြစ်ပါတယ်။